အခုလိုအစိုးရနဲ့ NCA အပြစ်ရက်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေညီညွတ်ရေးဆွေးနွေးနေတဲ့ချိန်ထဲမှာပဲ NCA မရေးထိုးနိုင်သေးတဲ့ရခိုင်လက်နက်ကိုင် AA နဲ့အစိုးရစစ်တပ်တွေကြားမှာတော့တိုက်ပွဲတွေပြင်းထန်နေစေပါဒီကနေ့ရခိုင်ပြည်နယ်မင်းပြားမြို့နယ်ထဲမှာတပ်မတော်နဲ့ AA တို့တိုက်ပွဲဖြစ်ခဲ့သလိုချင်းပြည်နယ်ပလောဝမြို့နယ်ထဲမှာလည်းမြေမြုပ်မိုင်းပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်အတွင်းကစစ်ရေးပြပခတွေရဲ့နောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ခွတ်စုံကျေးရွာနီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားဒီမနေ့မှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့မင်းပြားဒေသခံလူကပြောပါတယ
်ဖြစ်တာတော့မနေ့ခုနကခွဲလာမှဖြစ်တာပေါ့နော်ခွာဆောင်ရွာနဲ့တင်းမုံဆောင်ရွာကြမ်းပြင်းထန်မယ်ဖြစ်တာကမနိုင်ဝဲလောက်တော့ကြားလိုက်တယ်နိုင်ဝဲလောက်ပြင်းပြန်လာတာပေါ့နော်လည်းမရှိနဲ့လာကြည့်ဖြစ်တဲ့တိုင်းမကုန်းနဲ့ခွာဆောင်ရွာနဲ့ကြတော့ဆင်းနှမဆေးသုံးမှန်လောက်ဝင်မှာကြအစိုးရကလည်းတို့ကဆွေးနွေးကြတယ်။ဒီဘက်ကျွန်တော်မင်းသားမျိုးဘက်ကိုဆွေးနွေးလာတယ်ပေါ့။ဟိုတချို့ကနွားရည်ကြီးတွေပဲ၊နေရာကြီးကြီးတွေစပါးတွေပါတယ်ငွေတင်ရတဲ့လူတွေကကြံတာပေါ့နော်
။တမတော်သတင်းမှပြန်ကြားရေးဖွဲ့တွေ့မှုဘုံမှုချုပ်စုံမင်းထွန်းကတော့ဒီမနေ့မင်းပြားမြို့နယ်ဘက်မှာအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပါတယ
်။အဲ့ဒီခွာဆောင်ဘက်မှာတော့ဒီလိုဖြစ်ဖြစ်နေရှိတယ်ဆိုတာသိရတယ်။ဒီစိတ်တော့မသိရလို့ပါဗျာ
။မနေ့ကလည်းမင်းပြားမြို့ရံမောင်တရားကနေတိုင်းဘဟုကိုကိုရိတ်ခါတင်ဖို့တဲ့တမတော်ရင်တန်းကိုဖားပြူရွာနီးမှာအေးဘက်ကတိုက်ခိုက်တာဆိုရတယ်လို့မြင့်မြင့်ဒေသခံကပဲဆက်ပြောပါတယ
်။ဖားပြူရွာတိုက်ပွဲကစစ်တပ်ဘက်ကကောင်ထောက်ပေါ်ကနေစီးမင်းလောင်တော့ရတယ်။ထောက်ပေါ်ကမှလို့စီရဲ့ဆန်ရဲ့ပြီးတော့ပေးရောပါဘူး။ကြာမောင်တရားကအဇွားတင်ပေါ်ကနေပြီးရောဆိုင်မုံကိုဖက်ကိုတွားတာကို။ခေကမင်းမောကတော့ကျွန်တော်ကဝေးရကြည့်ရတယ်မလို့လမ်းမျိုးကိုကောက်တင်နေတော့တွေ့တယ်။ကျွန်တော်တို့ကြည့်ရလင်းကတော့
။တမတော်သတင်းမှပြန်ကြားရေးဖွဲ့တွေ့မှုဘုံမှုချုပ်စုံမင်းထွန်းကတော့မနေ့ကဖားပြူရွာနီးတမတော်ရင်တန်းတိုက်ခိုက်ခံရပြီးတမတော်ဘက်ကထိခိုက်မှုရှိခဲ့တယ်လို့ပြောပါတယ
်။ကျွန်တော်ပြည်ကရင်နစီးတော့ပြစ်စီးကြတယ်။ပြန်နဲ့ဟိုထိခိုက်ဒဏ်ရရှိနေရှိပါတယ
်။မနေ့ကနဲ့ဒီကနေ့မင်းပြားမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲစဉ်နဲ့ပတ်သက်ပြီးအသေးစိတ်ကိုမသိရသေးဘူးလို့ AA ပြောခွေရခိုင်ဒုက္ခကပြောပါတယ်။ချင်းမီနယ်ပလောက်ဝမြို့နယ်တဲကမှတ်ရှားရွာမှာတော့မနေ့ကဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအမျိုးသမီးတို့ထိခိုက်ဒဏ်ရာရရှိခဲ့တဲ့အတွက်စစ်သွေးဆေးရုံကိုပို့ဆောင်ပေးခဲ့ရတယ်လို့ပလောက်ဝမြို့နယ်တိုက်ပွဲရှောင်တဲ့သဘာဝဘေးကူညီရေးဖွဲ့တွေ့မှုဥကျော်အောင်ကပြောပါတယ်
အချင်းများတော့ဒီမနက်ဟိုဟာမိုင်းရဲ့ဒီပေါ်မိုင်းစားတွေကဒီကနကူတက်မှာရှိနေတော့ပလဝမျိုးဒီတူးစေးရုံမှာတော့ဆင်းနေပြည်သူအဲ့ဒါကြောင့်မလို့စစ်တွေကိုဆောင်ဝါလက်တော့သူတို့မှငွေငွေကြီးကတော့ဟိုအခက်ခဲရှိနေတယ်ဒါမှကျွန်တော်တို့ဒီပလဝမျိုးပေါ်မှာရှိနေတဲ့သူချင်းတွေရောဒီတပ်ပြည်သားတွေမှာရောက်တဲ့ဒီအလူရှင်တွေနဲ့ပြန်နံတော့ကူညီတော့စစ်တွေဒီမနက်ဟိုသွားတယ်သူနာမည်ကဒေါ်ခွေးတီအတက်က33နှစ်ရှိပြီ။တောထဲမှာသွားရင်းနဲ့တောထဲမှာပဲဟိုကဦးမန်းကြီးကြီးလည်းလိုပဲပြောတယ
်။ပောက်ခွဲတဲ့မိုင်းဟာပယ်ဖွဲ့ကထောင်ထားတယ်ဆိုတာတော့မသိရှိသေးဘူးလို့ဆိုပါတယ်။မနေ့ကလည်းရခိုင်ပြည်နယ်ဗူရီတောင်မြို့နယ်ထိပ်သူပေါက်ကျေးရွာမှာမိုင်းတလုံးပောက်ခွဲခဲ့ပြီးကလေးငယ်လေးဦးသေဆုံးခဲ့ပြီးတော့ကျောင်းဆရာသူအပါဝင်ကလေး6ဦးတာယာရရှိခဲ့ပါတယ်။တမတော်ဘက်ကတော့တာဟာအေးဘက်ကနေထောင်သားတဲ့မိုင်းလို့ပြောဆိုနေတယ်လို့အေးဘက်ကလည်းတမတော်ရဲ့မိုင်းလို့အပြန်အလှန်ဆွတ်ဆွဲနေကြပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့ကြားတနစ်တာသွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာဒေသခံရွာသား120ကျော်တိတ်ဆုံးခဲ့ပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်လူမှုအဖွဲ့တွေကစာရင်းပြုစုထားပါတယ်။တီလကွန်ပိုင်းလောက်မှာအေးအပါဝင် NCA ပြည်ရလက်မှတ်မရေးဆိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်တို့အဖွဲ့တွေနဲ့အစိုးရငင်းချမ်းရေးကော်မရှင်အဖွဲ့တို့အပြည့်ရရေးတွေ့ဆုံဆွေးနွေးဖို့စီစဉ်နေတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့နှစ်ဖက်စိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်။တမတော်အနေနဲ့ရခိုင်ပြည်နယ်တွင်း AA ရခိုင်လက်နက်ကိုင်အဖွဲ့တည်ရှိမှုကိုလက်မခံသလို AA ဘက်ကလည်းရခိုင်ပြည်နယ်တွင်းအခြေချနိုင်ရေးကိုဥတီလှုပ်ဆောင်နေစေဖြစ်တာကြောင့်တွေ့ဆုံဆွေးနွေးရေးအောင်မြင်မဲ့အလားအလာနေပါတယ်လို့နိုင်ငံရေးလက်လက်သူတွေကပြောပါတယ်ခင်ဗျာ။